လွန်ခဲ့တဲ့နှစ်တရာကျော်ကနေမြုပ်ခဲ့လို့ယူဆရတဲ့တင်မောပြက်နှစ်စီးကိုအမေရိကန်နဲ့ကနေဒါနှစ်နိုင်ငံကြားမှာရှိတဲ့ဟူရွန်ရေကန်မြောက်ဘက်မှာရှာဖွေတွေ့ရှိတယ်လို့အမေရိကန်အန်နဝါဘေဒရှေးဟောင်းသုတေသီတွေကပြောပါတယ်1894ခုနှစ်တုန်းကနင်းမြုပ်သွားတဲ့တင်းနယ်ဆောက်ထားတဲ့ကုန်တင်သင်္ဘောအိုဟိုင်ယိုနဲ့1915ခုနှစ်တုန်းကနင်းမြုပ်သွားတဲ့စတီးနယ်ဆောက်ထားတဲ့ရင်းနှီးငွေ3သင်္ဘောချော့တော်တို့ကိုရှာတွေ့ကြောင်းသူတေတီတွေကတောက်ကြနေမှာကြေညာလိုက်ပါတယ်။ပေ200ပေရှိတဲ့အိုဟိုင်ယိုသင်္ဘောဟာကောက်ပဲတိနံတွေအပြည့်တင်လာစဉ်ရွဲလွင့်သင်္ဘောတစ်ခုနဲ့တိုက်မိပြီးတော့သင်္ဘောနှစ်စီးလုံးမြုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ရွဲလစ်သင်္ဘောဘော်ကသင်္ဘောသား5ယောက်လည်းရှာမတွေ့ဘဲနဲ့ဒီဖြစ်စဉ်တွေမှာသိဆုံးခဲ့ရပါတယ်။ပေ266ပေရှိတဲ့ Chalk Door တင်မောဟာကြောင်မီးသွေးတင်ဆောင်လာစဉ်ကနေဒါကုမ္ပဏီပိုင်းရင်းနှွေးငွေ3ကုန်တင်တင်မောနဲ့မြွေထူတဲ့နေချိန်မှာတိုက်မိတာဖြစ်ပါတယ်။ဒီတင်မောနှစီလုံးဟာတင်မောသားရဲ့အားလုံးကိုတော့ကဲတင်လိုက်နိုင်ပါတယ်။ဟူရွန်ရေကန်အောက်ခြေမျက်နှာပြင်ကိုဆိုနာအတန်လှိုင်းသုံးဆွမ်းအားမြင့်ဆက်တွေနဲ့ရှာကြည့်စမှာမိသားတော်ကဒီတင်မောတွေရဲ့တဲသွန်စကိုရှာတွေ့တာလို့ Thunder Bay အမျိုးသားအန်နဝါဘေဒထိန်သိမ်းအဖွဲ့ကသူတေတီတွေကပြောပါတယ်။ဟူရွန်ရေကန်ရဲ့4300စတရန်ကီလိုမီတာအတွင်းတင်းမောပြက်200လောက်ရှိမယ်လို့သူတို့တီးတွေကယူဆပြီးတော့တဝက်လောက်ကိုရှာတွေ့ထားပြီးဖြစ်ပါတယ်။